Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ3ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.19နဲ့25ဒိုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါပြည်ထောင်စုအစိုးရအဖွဲ့တွင်ပြည်ထောင်စုဝန်ကြီး2ဦးအစာထိုးခန့်အပ်ဖို့ရှိနေပါတယ်။အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ Brussels 4စိတ်ဒီကနေ့မှပဲလုပ်ငန်းတွေအကန့်အသတ်နဲ့ပြန်လည်စတင်ပါပြီ။ Benoit 2နိုင်ငံမှာတော့အင်အားပြင်းငလျင်တစ်ခုလုခတ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့လွန်ခဲ့တဲ့28နှစ်ကရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအတွင်းမှာကြာဆုံးပျောက်ဆုံးခဲ့တဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေရဲ့စည်ရေးနိုင်ငံရေးအကျဉ်းသားဟောင်းတွေမှတ်တမ်းတင်နိုင်ရေးဆောင်ရွက်နေကြပါတယ်။နောက်ပြီးတော့ဒီအစိုးရသစ်လက်ထက်မှာစီးပွားရေးကုသရေးဝန်ကြီးဌာနအနေနဲ့ဘာတွေဦးစားပေးဆောင်ရွက်မလဲဆိုတာကိုရှင်းပြပေးတဲ့ဝန်ကြီးသစ်နဲ့တွေ့ဆုံမေးမြန်းခန်းမှာတော့
သူတို့ကတက်လာတဲ့အစိုးရဘုံမှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်။ကြီးမားတဲ့ခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကစင်စင်မဲ့ကျွန်တော်လုတ်ပြန်ရမှာပေါ့ဒါလည်းကျွန်တော်တို့အတွက်စိတ်ခေါ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ဖိလစ်ပိုင်ကမျိုးတုံးတော့မဲ့လက်တွေကိုဘလို့ကာကွယ်စောင့်ရှောက်မလဲဆိုတဲ့ဒေတာရင်းသတင်းပုတ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဘယ်လ်ဂျီယံနိုင်ငံမြို့တော်ဘရပ်ဆဲလ်လေဆေးအသေးခံဘုံးခွဲတိုက်ခိုက်ခံရပြီးသတင်းနှစ်ပတ်နီးပါးအကြာဒီကနေ့တနင်္ဂနွေနေ့မှာတော့လေရင်ပြန်တမ်းမှုတွေကိုအကန့်အသတ်နဲ့ပြန်လည်စတင်ပြန်တမ်းဖို့စီစဉ်ထားပါတယ်ဘရပ်ဆဲလ်လေဆိပ်နဲ့အနီးအနားကယထားပူရာယုံတို့အသေးခံဘုံးခွဲတိုက်ခိုက်ခံရမှုမှာလူ32ဦးသေဆုံးခဲ့ရပြီးလေဆိပ်ခန်းမအတွင်းကထွက်ခွာခန်းမလည်းပျက်စီးခဲ့ရပါတယ်ဘရပ်ဆဲလ်လေဆောင်လိုင်းကလေယာဉ်သုံးစင်းဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာထွက်ခွာဖို့စီစဉ်ထားပါတယ်ဒီခီးစဉ်တွေကိုတော့အထင်းအမှတ်ခီးစဉ်တွေလို့လေဆိပ်ကသုံးနှုန်းပြောဆိုလိုက်ပြီးလာမယ့်နေ့တွေမှာနောက်ထပ်ခီးစဉ်တွေထပ်တိုးပြန်တမ်းမှလည်းဖြစ်ပါတယ်။လေဆိပ်လုပ်ငန်းတွေတစ်စိတ်တစ်ပိုင်းပြန်လည်စတင်မှုဟာကျွန်တော်တို့ရဲ့မျှဝေခံစားမှုခိုင်မာပြတ်သားမှုနဲ့ကျွန်တော်တို့ကိုကြဆုံးအောင်လုပ်လို့မရဘူးဆိုတာကိုပြသနိုင်ဖို့မျှော်လင့်တယ်လို့လည်း Brussels Airport Company ရဲ့အမှုဆောင်အရာရှိချုပ် Anu Fish ကမနေ့ကပြောဆိုပါတယ်။လေဆိပ်ကိုအပြည့်အဝပြန်လည်လဲပတ်နိုင်မှုအတွက်လက်နေချီကြာမြင့်မဲ့ပြင်ဆင်မှုတွေကိုတစ်ဖက်ကလှုပ်ဆောင်နေချိန်မှာလက်တလောလေဆိပ်ကိုအသုံးပြုနိုင်ဖို့အတွက်ယာယီပြုပြင်ထိန်းသိမ်းရေးနဲ့လုံခြုံရေးတို့ကိုလည်းလှုပ်ဆောင်သွားမယ်လို့မနေ့ကပဲသူကကြေညာခဲ့ပါတယ်
။နာဂိုနိုကာရာဘတ်ခွဲထွက်ရေးဒေသမှာညလုံးပေါက်တိုက်ခိုက်မှုတွေလုပ်ခဲ့ကြတဲ့အာဇာဘိုင်ဂျန်နဲ့အာမေးနီးယားကြားစနေနေ့ကစစ်သား30လောက်ကြာဆုံးခဲ့တဲ့တိုက်ပွဲပြီးဒီကနေ့တနင်္ဂနွေနေ့မှာအာဇာဘိုင်ဂျန်နိုင်ငံဘက်ကတစ်ဖက်သက်အပြစ်ခတ်ရစေးကြီးညာချက်ထုတ်ပြန်လိုက်ပါတယ်။အာဇာဘိုင်ဂျန်နိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်ပေမဲ့အာမေးနီးယားတပ်ဖွဲ့တွေကထိန်းချုပ်ထားတဲ့အဲ့ဒီဒေသမှာ1994ခုနှစ်စစ်ပွဲအဆုံးသတ်ခဲ့ချိန်ကဆိုရင်ခုတစ်ချိန်တိုက်ခိုက်မှုဟာအဆိုးဆုံးတိုက်ပွဲတစ်ခုဖြစ်ပါတယ်။အာဇာဘိုင်ဂျန်နဲ့အာမေးနီးယားကြားစစ်မဲ့ဇုန်နဲ့တတ်မှတ်ခွဲခြားထားပေမဲ့အကျိများစွာချိုးဖောက်မှုတွေလုပ်ခဲ့တယ်လို့နှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲပြောဆိုကြပါလေ။ခွဲထွက်ရေးပြဿနာနဲ့ပတ်သက်ပြီးအာဇာဘိုင်ဂျန်နဲ့အာမေးနီးယားကြားအငင်းပွားနေတာမှာမဟာမိတ်အာဇာဘိုင်ဂျန်ဘက်ကနေအဆုံးစွန်ရပ်တည်သွားမယ်လို့တူရကီသမ္မတရစ်ဆက်တိုင်ယစ်အာဒိုဂန်ကသတိပေးပြောဆိုလိုက်ပါလေ။သမ္မတအာဒိုဂန်ကသူ့ရဲ့အမေရိကန်ခီးစဉ်အတွင်းမှာအာဇာဘိုင်ဂျန်သတင်းတောက်တယောက်ကိုအဲ့ဒီလိုမှတ်ချက်ပေးပြောဆိုခဲ့တယ်လို့သမ္မတရုံးကတူရကီသမ္မတရဲ့မှတ်ချက်ကိုတနင်္ဂနွေနေ့ကအကိုကားပြောဆိုလိုက်တာဖြစ်ပါတယ်ပထမကဘာစစ်အတွင်းအာမေးနီးယားနိုင်ငံသားတွေတိုက်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားအငင်းပွားမှုတွေဖြစ်ခဲ့ပြီးတူရကီနဲ့အာမေးနီးယားနှစ်နိုင်ငံနယ်စပ်ကို1993ခုနှစ်တည်းကပိတ်ထားခဲ့တာဖြစ်ပါတယ်အာမေးနီးယားနိုင်ငံဘက်ကသူ့နိုင်ငံသားတသန်းခွဲလူမျိုးရုံးတပ်ဖြတ်မှုကြောင့်တိုက်ဆုံးခဲ့တယ်လို့ပြောဆိုပြီးတူရကီဘက်ကတော့လူမျိုးရုံးတပ်ဖြတ်မှုမဟုတ်ကြောင်းတိုက်ဆုံးသူဥယျာဉ်ကလည်းတကယ်ရှိတာတဲ့များနေတယ်လို့တုံ့ပြန်ခဲ့တာဖြစ်ပါတယ်
တောင်ပစိဖိတ်သမုဒ္ဒရာကျွန်းနိုင်ငံဘင်နွားတူကမ်းလွန်ပင်လယ်ပြင်မှာအင်အားပြင်းကလေးရင်လှုပ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဆူနာမီရေလိုင်းဖြစ်တာဒါမှမဟုတ်ဆိုးဆိုးဝါးဝါထိခိုက်ပျက်စီးမှုတို့နဲ့ပတ်သက်လို့တော့သတင်းတွေထွက်ပေါ်မလာသေးပါဘူး။ဘင်နွားတူနိုင်ငံရဲ့ပို့တ်အိုရီရဲ့မြောက်ဖက်ကီလိုမီတာ80အကွာမြေအောက်35ကီလိုမီတာကိုဗဟိုပြုတ်ပြီးပြင်းအား 6.6 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အစောပိုင်းကငလျင်ပြင်းအားကို9.2လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာန USGS ကဖော်ပြခဲ့ပေမဲ့နောက်ပိုင်းမှာပြင်းအားကိုရှော့ချလိုက်တာဖြစ်ပါတယ် ဗင်နွားတုနိုင်ငံဟာ Rain of Fire လို့ခေါ်တဲ့ Pacific သမုဒ္ဒရာတွင်ငလျင်နဲ့မီးတောင်ပေါက်ကွဲတာတွေဖြစ်လေရှိတဲ့နေရာမှာတည်ရှိနေတာဖြစ်ပါတယ်
ဆီးရီးယားရှေ့မြောက်ပိုင်းစွန်းကပါမရန်ဒေသကအစိုးရအစ္စလာမ်တပ်ဖွဲ့ ISIS စစ်သွေးကြတွေလက်ကနေပြန်သိမ်းပိုက်နိုင်ခဲ့တဲ့ရှေးဟောင်းမြို့မှာလူ40လောက်ရဲ့အလောင်းတွေကိုတွေ့ရတယ်လို့ဆီးရီးယားတာဝန်ရှိသူတွေကစနေနေ့ကပြောလိုက်ပါတယ်အမျိုးသမီးတွေနဲ့ကလေးတွေပါတဲ့တိုက်ဆုံသူအလောင်းတွေကိုတွေ့ခဲ့ရပြီးအလောင်းတချို့ကိုကောင်းဖြတ်ထားပြီးတချို့ကတော့တနတ်တန်ရံနဲ့တိုက်ဆုံကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဘရစ်တန်အခြေစိုက်ဆီးရီးယားလူခွင့်ရေးလေ့လာရေးဖွဲ့ကလည်းဒီလူအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်ပြီးအတည်ပြုပြောဆိုပါတယ်အစ္စလာမ်အစွန်းရောက် IS တပ်ဖွဲ့တွေကပယ်မာရာမြို့တော်ကိုသိမ်းပိုက်ထားတဲ့ဆယ်လလောက်အတွင်းမှာလူ300လောက်ကိုတပ်ဖြတ်ခဲ့ပြီးတော့အလောင်းတွေကိုမြို့ပြင်မှာမြှုပ်နှံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့လကရုရှားလေကြောင်းတပ်ဖွဲ့အများကြီးကကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားဆွေးရတပ်တွေကအစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေကိုမြို့ပြင်ကိုမောင်းထုတ်နိုင်ခဲ့ပါတယ်တောက်ချာနေကမြို့ရဲကထွက်မပြေးခင်အစ္စလာမစ်တပ်ဖွဲ့တွေမြုပ်ခဲ့တဲ့ယာနစ်ချီတဲ့မိုင်းတွေကိုဆီးရီးယားအစိုးရတပ်ရဲ့မိုင်းအထူးကျွမ်းကျင်သူတွေကရှင်းလင်းခဲ့ကြရပါတယ
်ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအစီအစဉ်ကနေတင်းငင်းနေနေညနေခင်းအတွက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးနေပါတယ်။ပြည်တော်စုအစိုးရအဖွဲ့ရဲ့ပညာရေးနဲ့လျှက်စစ်စွမ်းအင်ဝန်ကြီးဌာနတွေရဲ့ပြည်တော်စုဝန်ကြီး2ဦးအစားတိုးခန့်အပ်မှာဖြစ်ပါတယ်။ပြည်တော်စုဝန်ကြီး2ဦးအစားတိုးခန့်အပ်မဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဥဝင်ထိန်က VOE ကိုအတည်ပြုပါတယ်
။ပညာရေးဝန်ကြီးဌာနတွေဦးမျိုးတင်ကြီးဦးမျိုးတင်ကြီးကပညာရေးဌာနမှာဗမောက္ခချုပ်တို့ဒေချုပ်တို့ထုတ်ခဲ့တဲ့ပုဂ္ဂိုလ်ကနောက်ပြီးတော့လျှက်စစ်စွမ်းအင်ကြတော့ဦးပေစင်ထွန်းဦးပေစင်ထွန်းကတော့အရင်ကဒီစွိုင်းမှာအတွင်းဖြစ်နေဆောင်ခဲ့တဲ့ပုဂ္ဂိုလ်ပ
ါလက်ရှိမှာတော့ပညာရေးနဲ့လျှက်စစ်စွမ်းအင်ဝန်ကြီးဌာနတွေကိုဒေါက်တာဆန်းစုကြည်ကပူးတွဲတာဝန်ယူထားတာဖြစ်ပါတယ်မနေ့ဖြန်တနင်္လာနေ့ကျင်းပမယ်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတကမြေစီရင်တင်သွင်းတဲ့ပြည်ထောင်စုဝန်ကြီးများအဖြစ်ခန့်အပ်တာဝန်ပေးတဲ့ပုဂ္ဂိုလ်များစီရင်ကိုလွှတ်တော်နာယကကလွှတ်တော်ကိုတင်ပြမှာဖြစ်ပါတယ်ဒါအပြင်ရှင်းနေချုပ်အဖြစ်ဦးထွန်းထွန်းဦးနောက်စီရင်စစ်ချုပ်အဖြစ်တော့စီးပွားရေးတက္ကသိုလ်ရဲ့ပါမောက်ခါဟောင်းဦးမော်တန်းတို့ကိုအမြေစီရင်တင်သွင်းဖို့ရှိတယ်လို့လည်းပါတီရဲ့ပြောခွင့်ရဦးဝင်းထိန်က VOA ကိုပြောဆိုခဲ့ပါတယ်ရှင်ဒီကနေ့အခုကျင်းပနေတဲ့မြန်မာရုပ်ရှင်အကယ်ဒမီစုပွေးပွဲကြီးကိုရန်ကုန်မြို့ရှင်စောပူလမ်းမှာရှိတဲ့မြန်မာ event park မှာအခုကျင်းပနေပါတယ်။2014ခုနှစ်နဲ့2015ခုနှစ်အတွဲနှစ်နှစ်စာရုပ်ရှင်ထူးချွန်စုတွေကိုချီးမြှင့်မှာဖြစ်ပါတယ်။မြန်မာအစိုးရတဲ့လက်ထက်ပထမဆုံးကျင်းပတဲ့မြန်မာရုပ်ရှင်အကယ်ဒမီစုပွေးပွဲကြီးကိုပြည်ထောင်စုအစိုးရကိုဦးဆောင်ဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတဝန်လွှာတစောင်းပေးပို့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တဝန်လွှာကိုတော့အကယ်ဒမီရုပ်ရှင်သရုပ်ဆောင်ထွန်းအင်ဒရာပေါ်ကအခုလိုဖတ်ကြားခဲ့ပါတယ်
။ကျမတို့တိုင်းပြည်လဲပြောင်းလဲချိန်တန်ပြီဖြစ်တဲ့အတိုင်းအောင်မြင်တဲ့ရုပ်ရှင်တကားဖန်တီးသလိုတိုင်းသူပြည်သားအားလုံးကကိုကြရာနေရာကနေကိုတာဝန်ကြေပြွန်အောင်ဆောင်ရွက်ကြရင်ကျမတို့ရဲ့နိုင်ငံမလွဲမသွေတိုးတက်ပြောင်းလဲနိုင်မယ်လို့ယုံကြည်မိပါတယ်။ရုပ်ရှင်အနုပညာလောကသားအားလုံးအနေနဲ့လဲမိမိတို့ပိုင်ဆိုင်တဲ့ဩဇာကြီးမားလှတဲ့အနုပညာကိုစတဲ့တဘိုးတိုးတက်အောင်ကျန်းဆောင်နိုင်ကြပါစေ။မြမရုပ်ရှင်ထူးချွန်စုတွေလည်းအနုပညာရှင်များစွာထိုက်ထိုက်တန်တန်ရရှိကြပါစေလို့ဆုတောင်းပေးလိုက်ပါရစေ
။ဒီကနေ့အကယ်ဒမီစုချီးမြှင့်ပွဲကြီးကိုတော့ NLD နာယကသူရဦးတေဦးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကိုပြန်ကြားရေးဝန်ကြီးဦးဖေမြင့်တို့တက်ရောက်နေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲစည်းရုံးရေးလုပ်ငန်းတွေမှာအမှုပညာရှင်အတိုင်းအဝိုင်းကတထက်တအားပါဝင်ခဲ့တာလည်းဖြစ်ပါတယ်။ရုပ်ရှင်စည်းရုံးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားသူအကယ်ဒမီလူမင်းကအစိုးရတဲ့လက်ထက်မှာပြည်သူလူထုနဲ့အတူအစိုးရရဲ့လုပ်ငန်းတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့ပြောဆိုပါတယ်။ဒါ့အပြင်ရင်းသမရာဟောင်းဦးသိန်းစင်အစိုးရလက်ထက်ကမြန်မာအာ့တ်စင်တာတည်ဆောက်ရေးအတွက်မြေဧက200ချထားပေးခဲ့ပြီးအပီးသက်မတည်ဆောက်နိုင်သေးတဲ့စီမံကိန်းကိုလည်းအစိုးရတဲ့ကဆက်လက်အကောင့်ထဲပေါ်ပေးဖို့အကယ်ဒမီလူမင်းကအဖွင့်စကားပြောတာမှာထည့်သွင်းပြောဆိုခဲ့ပါတယ
်ဂျပန်ဖိလစ်ပိုင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုပိုတိုးမြင့်နိုင်မှုအတွက်သုံးရက်တာချစ်ကြေးခီးစဉ်နဲ့တွားခဲ့တဲ့ဂျပန်ရင်းငုတ်သင်္ဘောအိုယာရှိယိုဟာ ဒီနေ့တင်းတွင်နေ့မှာဆွေဘက်ပင်လယ်ကိုဆက်ရောက်ပါတယ်။တင်နန်းပေးဖို့ရည်ရွယ်အသုံးပြုတဲ့ဦးရရှိဦးရေငုပ်တင်မောကိုအရိယခေနဲ့စာတိုဂီရီအဆောင်တင်မောနှစ်စီးကခြံရံပြီးတွားရောက်တာဖြစ်ပါတယ်။တင်မောဝန်ထမ်းတွေနဲ့အတူဦးရရှိဦးရေငုပ်တင်မောဟာမနီလယ်မြို့တော်မြောက်ပိုင်းဆွေဘက်စိတ်ကမ်းမှာကန့်ကတ်ကြောက်ချရန်နာခဲ့ပါတယ်။တာဝန်ရှိသူတွေရဲ့အဆိုအရဒီဟီးစင်ဟာ2000တခုနှစ်ကစကြည့်ရင်ဂျပန်နိုင်ငံရဲ့ရေငုပ်သင်္ဘောဖိလစ်ပိုင်ကိုတွားရောက်တဲ့ပထမဆုံးဂျိန်လေးဖြစ်ပါတယ်။ချစ်ချီးခီးစင်နဲ့မှာဂျပန်ရေငုပ်သင်္ဘောနဲ့ဖိလစ်ပိုင်နှစ်နိုင်ငံသင်္ဘောဝန်ထမ်းတွေပူးတွဲလေ့ကျင့်မှုသင်တန်းတွေနဲ့အတူတခြားချစ်ချီးပူးပေါင်းဆောင်ရွက်မှုတွေလုပ်ကြမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ကနေဒေါ်လာ81တန်စိုက်ဘာဖောက်ထင်းခိုးယူခံရမှုနဲ့ပတ်သက်ပြီးမီဒီယာတွေမှာပြောဆိုခဲ့တဲ့စကားကြောင့်ဖမ်းဆီးခံရမယ့်ရေဆိုးရည်နဲ့အကြောင်းဘင်္ဂလားဒေ့ရှ်internet cyber လုံခြုံရေးဆိုင်ရာကြွန့်ကျင်သူ Davy Hassan Zoha ကသူ့ကိုပြန်ပြေးဆွဲမခံရခင်အချိန်ကထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုတော့သတင်းတစ်ပတ်ကြာပျောက်ဆုံးပြီးနောက်အိမ်ပြန်ရောက်လာတဲ့ cyber လုံခြုံရေးဆိုင်ရာကြွန့်ကျင်သူ Zoha ကသူ့ကိုဘယ်သူတွေကဘာကြောင့်ခေါ်သွားတယ်လဲဆိုတာကိုထုတ်ဖော်မပြောသေးပါဘူးရှင်။ Direct from Washington The
Voice of America နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းသတင်းတွေဇက်တိုက်တင်ဆက်ပေးပါမယ်။ရှီလီလုံရေတော်ဘုံကထွက်ပေါ်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဒီမိုကရေစီအစိုးရခင်မှာလွန်ခဲ့တဲ့28နှစ်ကအာဏာရှင်စနစ်ကိုတွန်းလှန်ရင်းရှီလီလုံရေတော်ဘုံမှာကြဆုံးပျောက်ဆုံးသွားတဲ့ရဟန်းရှင်လူပြည်သူတွေရဲ့သမိုင်းမှတ်တမ်းကိုအခိုင်အမာပြုစုပြီးတော့ဂုံပြုမှတ်တမ်းတင်စီလိုတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ရှီလီလုံရေတော်ဘုံတွင်ပျောက်ဆုံးသွားသူတွေနဲ့တောရင်းမှာကြဆုံးသွားသူတွေရဲ့အမည်နေရက်လိပ်စာကြဆုံးပျောက်ဆုံးဖြစ်စဉ်တွေကိုသက်ဆိုင်တဲ့မိသားစုဆွေမျိုးညီကိုမောင်နှမတွေအနေနဲ့ရှီလီလုံနှစ်ပတ်လည်နေ့မတိုင်ခင်သမိုင်းမှတ်တမ်းတင်နိုင်ရေးဆက်သွယ်ပေးဖို့ကြားဖို့ကိုလည်းနှိုးဆော်နေပါတယ်အသေးစိတ်နားဆင်ပါရှင်အခုလာမယ့်2016ခုနှစ်ဩဂတ်လ10ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတပ်ပါတီစစ်အာဏာရှင်စနစ်ကိုနိုင်ငံတော်ဝန်ရဟန်းရှင်လူចောင်းသားပြည်သူတွေလှဲနေလှေအောင်မြင်းဆောင်မှမကြမ်းတွန်းလှန်တော်လှန်ခဲ့ကြတဲ့ရှီလီလုံရေတော်ဘုံကြီးပေါ်ပေါက်ခဲ့တဲ့28နှစ်မြောက်နှစ်ပတ်လည်နေ့ရောက်ရှိတော်မှာဖြစ်ပါတယ်အာဏာရှင်စနစ်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ပြည်သူလူထုကိုစစ်တပ်ဘက်ကလက်နက်နဲ့အင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့တဲ့အတွက်ဆန္ဒပြရင်အသက်ဆုံးရှုံး၊သေဆုံးပျောက်ဆုံးကြဆုံးခဲ့ရသူပြည်သူတွေအများအပြားရှိခဲ့ပါတယ်။ဆန္ဒပြရင်လမ်းပေါ်မှာသေဆုံးခဲ့ရတာ၊အဖမ်းခံရလို့ထောင်ထဲမှာသေဆုံးခဲ့တာတွေအတွက်တချို့မိသားစုတွေကတော့အလောင်းပြန်ရခဲ့တာ၊သက်ဆိုင်ရာအာဏာပိုင်တွေကလာရောက်အကြောင်းကြားခဲ့တာတွေရှိပေမဲ့လို့တချို့ဘလို့မှဆက်သွယ်ဆုံးဆန်းလို့မရပဲပျောက်ဆုံးသွားသူတွေ၊ကြဆုံးသွားသူတွေအတွက်အထောက်အထားခိုင်လုံတိကျတဲ့စည်ရင်းအရေးအတွက်မရှိခဲ့လို့ရှီလီလုံရေတော်ဘုံအတွင်ညီရွေးမြည်မြတေဆုံးခဲ့ရတယ်ပျောက်ဆုံးသွားတယ်ဆိုတဲ့စည်ရင်းအတီးအကြဒီမိုကရေစီအစိုးရလက်ထက်မှာတော့သမိုင်းမှတ်တမ်းရှိစေခြင်းနဲ့လို့အရေးတော်ဘုံမှာပါဝင်ခဲ့ကြတဲ့တော်လှန်ရေးအင်အားစုတွေပေါင်းစုရာနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဆန္ဒရှိကြပါတယ်ရှီလီလုံရေတော်ဘုံကအခြေတည်ပေါ်ပေါက်လာခဲ့တဲ့ NLD ပါတီအစိုးရဦးဆောင်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့ဒီမိုကရေစီအရေးတော်ဘုံမှာပါဝင်ခဲ့တဲ့ပြည်သူတွေရဲ့ကြဆုံးပျောက်ဆုံးစည်ရင်းကိုတမိုင်းဝင်မှတ်တမ်းတင်ဂုဏ်ပြုစေလိုတဲ့အတွက်နိုင်ငံရေးအကျဉ်းသားဟောင်းတွေကအခုလိုတမိုင်းမှတ်တမ်းပြုစုဖို့တောင်းခံနေကြတာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့သတင်းပြန်ကြားရေးတာဝန်ခံကိုတက်ဦးက VOA ကိုပြောပါတယ
်တမိုင်းမှတ်တမ်းအခုအနေနဲ့ကျွန်တော်တို့ရှင်းရှင်းပြည့်စုံပြီးတော့ထုတ်ပြန်မှုအတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့ကတောင်းရက်နေတာနောက်တော့ဒီအစိုးရဘက်ကလည်းပြည်ရင်းလေးကာလတစ်ခုဖြစ်တယ်နောက်ပြီးတော့သူတို့ကလည်းစိန်ခေါ်မှုတွေရောင်းရင်းနဲ့ရှင်းဆိုင်ရမယ်အဲ့လိုဖြစ်နေတဲ့အချိန်မှာကျွန်တော်တို့နိုင်ငံဖွဲ့အနေနဲ့ကျွန်တော်တို့တတ်နိုင်တဲ့လုံခြုံရေးဆိုင်ရာဆိုတဲ့လုံတစ်ခုကိုကျွန်တော်တို့စပြီးလုပ်တာပေါ့လေအဲ့ဒီကနေမှတစ်ခါဒီနိုင်ငံတော်ဆိုရအထက်မှာဒီနိုင်ငံကြီးစတယ်ပေါ့။ဒါလည်းဆိုကျွန်တော်တို့ကလည်းထိတက်ပြီးတော့ဒါတွေပြည့်ဖြစ်အောင်ဒီလိုမလုပ်နိုင်တာကျွန်တော်တို့အဖွဲ့အစည်းနဲ့ကျွန်တော်တို့ကစောင့်ရမယ်ဆိုတဲ့ပဋိပန်းချပြီးတော့ကျွန်တော်တို့ကစောင့်ရတာပေါ့
ရှီလီလုံအရေးတော်ပုံကိုတိမိဖြတ်တန်းခဲ့တဲ့ပြည်သူတွေအနေနဲ့အရေးတော်ပုံအတွင်မှာပျောက်ဆုံးသွားသူတွေနဲ့တောရင်းမှာကြဆုံးသွားသူတွေရဲ့အမည်နေရက်လိပ်စာကြဆုံးပျောက်ဆုံးခဲ့တဲ့နေ့ရက်နေရမြို့နယ်ဖြစ်စဉ်တွေကိုတက်ဆိုင်တဲ့မိသားစုဆွေမျိုးညီကိုမောင်နှမမိဘပြည်သူတွေအနေနဲ့ရှီလီလုံနှစ်ပတ်လည်လေးမတိုင်ခင်တမိုင်းမှတ်တမ်းတင်ပေးကြဖို့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ကိုလာရောက်ဆက်သွယ်ကြဖို့နှိုးဆော်ပါတယ်လို့ကိုတက်ဦးကဆက်ပြောပါတယ်
။အဲဒီတုန်းကကြာဆုံးရတဲ့ဒီမှာအမျိုးမျိုးရှိတာပေါ့။တချို့ကလည်းခေါင်းနဲ့တချို့ကလည်းပ ောင်းနေတယ်အဲ့ဒါနဲ့တိတ်နေတယ်ရေပြတ်ဆက်တယ်ကျွန်တော်တို့အဋ္ဌကာရတော့လမ်းမပေါ်မှာဘလောက်ကျဆုံးရဲ့ဒီနေရာမှာဘလို့ကျဆုံးရဲ့လေဒါပြီးလဲကျွန်တော်တို့ကိုဒီလိုစည်းရင်းနေပြီးတိုင်းပြန်ပြီးတော့ကွန်ဖရင့်လုပ်မှာကွန်ဖရင့်လုပ်ပြီးတော့မှကျွန်တော်တို့ကဒါတွေကိုထုတ်ပြန်မှာ
နိုင်ငံရေးကျင်းသားဟောင်းတွေဘက်ကတနိုင်ငံလုံးအတိုင်းအတာနဲ့စည်းရင်းပြုစုမှတ်တမ်းရယူနေတာဖြစ်ပြီးလာမယ့်ဩဂတ်လ၈ရက်နေ့မှာရယူနိုင်ခဲ့တဲ့စည်းရင်းကိုစနစ်တကျတေချာစီစစ်စုံစမ်းပြီးမှထုတ်ပြန်ပြီးတော့သမိုင်းမှတ်တမ်းတင်သွားမှာဖြစ်တယ်လို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီကပြောပါတယ်။ဦးနေဝင်းဦးဆောင်နဲ့မဆလတပါတီအာဏာရှင်စနစ်ကနေပါတီစုံဒီမိုကရေစီစနစ်ဖြစ်ပေါ်လာရေးနိုင်ငံတော်ဆန္ဒပြတောင်းဆိုခဲ့ကြတဲ့အတွက်တပါတီစနစ်ပြုတ်ကျပြီးတော့1990မှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအနိုင်ရ NLD ပါတီကိုအုပ်ချုပ်ရေးအာဏာမလွှဲပြောင်းပေးခဲ့ပဲဆီအာဏာရှင်စနစ်ဆက်လက်ရှင်သန်ခဲ့ပြီးစစ်တပ်ကပဲဆက်ပြီးအုပ်ချုပ်ခဲ့ရကနေ2010မှာတော့ရွေးကောက်ပွဲကျင်းပပြီးအရက်သားအစိုးရအသွင်ပြောင်းခဲ့ပါတယ်။အတိုက်ခံပါတီ NLD က2012ကြားဖြတ်ရွေးကောက်ပွဲကနေလွှတ်တော်ထဲဆရောက်ခဲ့ပြီး2015ရွေးကောက်ပွဲမှာတော့1990တုန်းကလိုပဲပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တာပါ။2016မတ်လ30ရက်နေ့မှာတော့နိုင်ငံရဲ့အုပ်ချုပ်ရေးအာဏာကိုတရားဝင်လွှဲပြောင်းလက်ခံယူထားပြီးဖြစ်ပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တွေ့ဆုံမေးမြန်းခံသတင်းတင်ဆက်ပေးပါမယ်။အစိုးရတည်လက်ထက်စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနအနေနဲ့ပြည်တွင်းကုန်စည်ကုသရန်ဝယ်ရေးအဆင်ပြေချောမွေ့စေဖို့ပြည်ပနဲ့ကုန်သွယ်ရေးမှာပိုးပြီးတော့မှတိုးတက်ကောင်းမွန်စေဖို့နဲ့နိုင်ငံအနေငယ်ပေါ်မှာပဲမှီခိုအားထားနေရတဲ့ကုန်သွယ်ရေးကနေဈေးကွက်ကိုဖြတ်ပြီးတော့ကြဲကြဲပြန့်ပြန့်ကူးလူဆက်ဆံနိုင်ရေးတွေကိုဦးစားပေးလှုံ့ဆော်သွားမယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်က VOA နဲ့တရားတွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။ပြည်ထောင်စုဝန်ကြီးအဖြစ်အတည်ပြုခံထားပြီးရပိုင်းအတွင်းမှာပဲ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကဝန်ကြီးဒေါက်တာတန်းမြင့်ကိုတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်။
စီးပွားကုသဝန်ကြီးဌာနအနေနဲ့ပေါ့နော်ကျမနားလည်တဲ့လောက်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာထိထိဝင်ဝင်ဆောင်ရွက်ရမယ်ပြီးတော့ကုသရန်ဝယ်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်တာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကုသဒီစီးပွားကုသဝန်ကြီးတယောက်အနေနဲ့ဖြစ်လာတယ်တာဝန်ယူရတော့မယ်ဆိုလို့ရှိရင်ဘာဝင်များဦးစားပေးပြီးဆောင်ရွက်ချင်ပါလဲရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးလို့ရှိတာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်ဒီကုသရန်ဝယ်ပေါ့ဒီမှာယနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းသူသွင်းလေသမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဗျာသူကထုတ်လို့ရှင်သူမတင့်တော်တဲ့ဈေးနှုန်းသူတော့ရမှာပေါ့လေတစ်ဖက်ကဒါဝေါ်တခါကျွန်တော်တို့က end point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းတင့်တော်တဲ့ဈေးနှုန်းပေးရမှာလေပို့ကုန်ကြတော့လည်းတင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်လဲဆိုတော့ funky price ဆိုတဲ့ဒီတောင်တန်းကားတွေထုတ်တဲ့ဈေးနဲ့တစ်ခါစားသုံးဈေးကအင်မတန်ကွာဟနဲ့50 50 60လောက်ကွာတဲ့ခါကြတော့အပေါ်ကတော့ထုတ်လုပ်သူလက်သမားတောင်းတမားဈေးနှုန်းကအမြဲတမ်းနှိမ့်ပြီးတော့စားသုံးသက်ပုံများနေပြဒီကြားထဲမှာဒီ trade ပေါ့လေဖြန့်ချီဆိုတဲ့ခါကြတော့ဒီမှာက supply chain ပေါ့ဖြန့်ချီအပိုင်းမှာဘာလို့ဆိုတော့ချောမွေ့မှုမရှိဘူးပါဗျာဒါပေါ်ကျွန်တော်တို့က trade route ပေါ့ဗျာလေ
ကုန်သေးလမ်း
ဒီပို့ဆောင်အဓိကဒီပို့ဆောင်လည်းပါတယ်လို့အခြားအရဆက်သွယ်အခြားအရာလည်းပါတယ်ပေါ့ဗျာဒီတမားပြည်နယ်ပြည်မဆိုတဲ့ပြန့်ချီမှုတွေဒါလည်းပါတော့ဒါကိုကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးသူကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain တွေဒါတွေကပြုပြင်ပြောင်းလဲရမှာပဲလမ်းမဆက်သွေးကောင်းမှုတို့အဓာအစီတို့မလိုအပ်တော့ဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုလည်းကျွန်တော်တို့ကပြည်ပနဲ့ဆက်ဆံမဲ့ခါကြတော့လေပြည်တွင်းကလည်းတိတိကျကျရင်းနှီးအထိသဘာဝအခြေခံမှာထုတ်တဲ့ပစ္စည်းတွေပို့ကုန်ကပို့နေရတဲ့ခါကြတော့ဒါလည်းအတက်ကျရှိတယ်ပေါ့နောက်တစ်ခုလည်းကျွန်တော်တို့ကဒီဒီကုန်သွယ်ရေးတို့တွေမှာလဲနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ်မှာလုံးဝမိကိုနေတဲ့သဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြည်ပွင့်လင်းလာတဲ့ခါတော့ကြည်ကြည်ပြတ်ပြတ်ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြတ်ပြတ်ကုလူဆက်ဆံမှုကလည်းအဓိကပြဿနာဖြစ်တော့
ဟုတ်ကဲ့ပါဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ဘူးတယ်ဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ဆရာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင
်အဲအဲ့တော့ကျွန်တော်စီကဆံမစောစောပြောဆိုပေါ့နော်အပြည်သူကဒီနှင်းပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါစီခံခဲ့ရတဲ့ခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလိုင်းသာမျိုးလည်းဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပို့တည်တာပေါ့လေဒါဒီလိုပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဟိုဒီတိကျပါတယ်ပြည်သူ့ရဲ့လိုအပ်ချက် အများကြီးရှိတယ်အလုပ်ကံရရှိရေးအကျန်းမာရေးပညာရေးသွားရေးလာရေးလုံခြုံရေးတရားပရိသုံးမိုးရေးအဲခုနတစ်ဖက်ကဟိုဒီအရှင်းမြောက်ပဲဖြစ်နေတဲ့ငင်းငယ်စသည်အများကြီးလိုအပ်တဲ့ကောင်သူတို့တက်လာတဲ့အစိုးရဘုံမှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်ကြီးမားတဲ့အခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကဒီအဆင်စင်မဲ့ကျွန်တော်လုပ်ပြရမှာပေါ့ဒါလည်းကျွန်တော်တို့အတွက်ဘာခေါ်မလဲစိန်ခေါ်မှုပဲပါတစ်ဖက်ကလည်းကျွန်တော်တို့ကကြည့်မယ်ဆိုရင်အစိုးရတက်တက်လာတဲ့ခါကျတော့ကျွန်တော်တို့အစိုးရရဲ့အည်သွေးဆိုတော့လေဒါလည်းချက်သွင်းစဉ်းစားရတာပေါ့လေနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီဘောင်လေးရဆောင်ရကြမှာပေါ့တစ်ဖက်ကလည်းဒီဘာပဲဖြစ်ဖြစ်ကျွန်တော်ဖုံပြနိုင်ငံတွေမှာဒီ public good ဆိုတဲ့ကျမ်းမာရေးပညာရေးတွေကအစိုးရဘက်ကပဲအားလုံးတည်ဆောင်ရတဲ့အခါကျတော့ဒီကျွန်တော်တို့ကအစိုးရရဲ့ policy လုပ်ငန်းဆိုင်ရာမြန်ဝန်ထမ်းနဲ့ပဲဆောင်ရရမှာစီဝန်ထမ်းနဲ့အရေးသေးမြင်မှုတို့ဟလာဥပဒေနာမှုတို့ဘုံလေးမြင်သာမှုကလည်းဒါကျွန်တော်စိန်ခေါ်မှုပဲဖြစ်ဒါလည်းကျွန်တော်တို့ဒါဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရမှာတစ်ဖက်ကလည်းကျွန်တော်တို့ကဒီ budget ပေါ့ resource ပေါ့ဗျာဒါကျွန်တော်ကြည့်မယ်ဆိုရင်ဒါလမ်းမဆက်သွေးတို့မီးတို့လက်စစ်တို့ရေတို့တစ်ဖက်တို့တစ်ဖက်ကလည်းဒီ institution နဲ့ infrastructure ပေါ့ဗျာဒီကျွန်တော်တို့အစိုးရအဖွဲ့အစည်းဝန်ထမ်းတွေရဲ့စွမ်းရည်ပေါ့ဗျာတစ်ဖက်ကလည်းဒါကျွန်တော်တို့ကလူမှုအဖွဲ့အစည်းတွေနဲ့ခုနပြောတဲ့စိန်နောက်ရှင်ဖွဲ့တွေသူတို့ရဲ့လည်းစွမ်းရည်ရတယ်ဒါလည်းကျွန်တော်တို့စိန်ခေါ်မှုပေါ့ပိုကန့်တဲ့ချက်ကကျွန်တော်တို့က budget ဝင်ရောပေါ့အရာရာမှာကျွန်တော်တို့ကအစိုးရ budget ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီ budget ကလည်းသိရတိုင်းပဲလေကျွန်တော်တို့ကဟိုလူငွေဘတ်ဂျက်အများကြီးပြနေတော့ဒီဘတ်ဂျက်ကိုရောင်းငွေကိုအဲကျွန်တော်တို့ကစ조사ပါနာရောင်းရှာဖို့ကြောတုံးနေရစီစီစေးနဲ့တုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့လာနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူ့ဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေနုံနဲ့ကိုကြီးမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့နဲ့အောင်မြင်ပါပါ
ဟုတ်ကဲ့ပါအခုဒေါ်ဆန်းစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရောင်းဝယ်ရေးဝန်ကြီးဌာနဆိုတာလည်းဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကားပါမဲထုတ်ပေးတဲ့ခေတ္တကဆိုလို့ရှိရင်ဒီခေါင်းဝန်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝန်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဘာတွေများအကောင့်ထည့်ဖို့စဉ်းစားထားပါလဲရှင
်ဟုတ်ပါအဲ့ဒါတော့ဒါတရဲမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကရာလည်းပြောပါတယ်အာဂရီဒီယာ၄ပါးမှာဒါခုကိုရင်ကတောင်းရှိတဲ့ပုံကောတွေအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်မှုလိုပါတယ်ဒီအာဂရီဒီယာပြည်ငွေရေးကြီးတို့အစင်းရောအခဏရမယ်ချမ်းသာမှုကိုလည်းခဏရမယ်ပေါ့
လောကန်ရှိပါတယ်
လောကန်ရှိပါဦးတယ်ခဏရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးဖွဲ့တဲ့ဒါတက်ဒီလိုမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဟိုတုန်းကခရိုနီတို့အဂတိဆိုတာကသက်ဆိုင်ရာဟိုအုတ်ချေအဖွဲ့နဲ့တစ်ဖက်ကကုန်တင်မြတ်ပေါင်းလို့တာဗောဗျာအဲကျွန်တော်တို့ဘက်ကအုတ်ချေအဖွဲ့ကဝန်ကြီးအဖွဲ့ကတုံးမဆိုးအဖွဲ့ကဒါကင်းစင်သွားမယ်ဆိုရင်တဝက်တော့ညော့သွားတယ်ဗောဗျာအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရာပြည်သူများရဲ့အဲပေါဝင်စောင့်ကြည့်မှုလွတ်တော်လည်းစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖိနေအတော်ကြီးကိုညော်နေတော့မှာပါညော်နေလို့ကျွန်တော်လုပ်ပါမယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟ
ုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့ပြည်တော်စုဝင်ကြီးဦးတက်မြင့်ကို VOA ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဖိလစ်ပိုင်ကမျိုးတုံးတော့မဲ့လက်တွေဘလို့ကဲမလဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါတယ်ဖိလစ်ပိုင်နိုင်ငံမှာမျိုးတုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့ပင်လယ်လက်တွေကိုကယ်တင်ဆောက်ရှောက်နိုင်မှုစ조사နေကြပါတယ်အသားအတွက်ဖမ်းဆီးတပ်ဖြတ်မှုတွေကြောင့်ရှားပါလိမ်မျိုးတွေပျောက်ကွယ်မဲ့အထီးဖြစ်လာနေတာကိုပဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတစ်ဖက်တစ်လမ်းကဟန်တားဖို့စ조사နေတဲ့အကြောင်း AFP သတင်းဆောင်မကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
ဥကနေပေါက်ကစားနိုင်ပိုင်းသာရှိသေးတဲ့လိပ်ပေါက်စားလေးတွေဖို့ကဘာတဝမ်းကတခြားပင်လယ်လေးတွေလိုပဲတက်ရှင်သန်နိုင်မဲ့အခွင့်အလမ်းကတော့နည်းပါးလာပါတယ်။လက်ဖွားရွယ်တော်မရှိသေးတဲ့လိင်ငယ်လေးတွေရှင်သန်နိုင်ရေးအတွက်ကတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ရဲ့အနောက်ဘက်မိုင်90လောက်အကွာမှာရှိတဲ့ပတ်တန်ပြည်နယ်ထဲကမော်လွန်ကမ်းခြေမှာမပြည့်မစုံတဲ့ဖန်တီးထားတဲ့ဆက်လျှောက်ရေးစခန်းတစ်ခုကတရတအားကျူးစာနေပါတယ်။ပါဝီကန်ထင်းထင်းဆက်လျှောက်ရေးစခန်းကစေနဝန်ထမ်းတူဖြစ်တဲ့ရူဘန်ဒယ်လာပင်နာကတော့တောင်မြန်မာလေးဦးတွေကိုလိုက်လံရှာဖွေပြီးထင်းထင်းဆက်လျှောက်နေတယ်လို့ပြောပါတယ်
။နောက်ပါပတ်တော်ပုဂံမစကဘီဘုနာအကိတ ပေါ်မင်းတို့မပေါ်ပြကြရနိုင်ကြလို့မဆိုင်ပုံအမကရမ်တမ်ညာဘက်ကန်စက်မှာကင်းလှဲ့ပါတယ်လိတ်တွေဥချနေတာတွင်စိတ်ချမ်းသာပါတယ်ပြီးတော့ဥတွေကိုယူပြီးတားဖောက်တဲ့နေရာမှာပြန်မြှုပ်ထားပါတယ်
ပင်လယ်လေး တွေ ရောင်းဝယ် ဖောက်ကားမှုတွေကို နိုင်ငံတကာသဘောတူညီချက်တွေအရတားမြစ်ထားပေမဲ့လည်းဟင်းလျာနဲ့ ဆေးဝါးအဖြစ်အသုံးပြုတာတွေပါဝင်အကြောင်းမျိုးမျိုးနဲ့ဖန်ဆီးတက်ပြတ်နေကြတာဖြစ်ပါတယ် ဆင်းရဲနှံပါတဲ့ဖိလစ်ပိုင်ကျေးလက်ဒေသမှာဆိုရင်လည်းအရသာရှိတဲ့ဟင်းလျာအဖြစ်ရာစုနှစ်နဲ့ချီပြီးလိတ်သားကိုအစဉ်အလာစားသုံးနေတာပါ မကြာသေးခင်နှစ်တည်းကစလို့တရုတ်နိုင်ငံကကုန်သွယ်တွေလိတ်သားအတွက်လူရဲဝယ်ယူလာတာကြောင့်လိတ်တွေအတွက်အန်ဒီအရာလည်းပုံမှန်ကြီးမားလာနေပါတယ် ပြီးခဲ့တဲ့နှစ်ထက်မှာပဲပင်လယ်လိပ်အကောင်900ကျော်ဖမ်းဆီးမှုနဲ့ဖိလစ်ပိုင်အာဏာပိုင်ဖမ်းဆီးထားတဲ့တရုတ်9000မှာအမှုရင်ဆိုင်နေရပါတယ်။ဆိုရဲအကူအညီနဲ့ထင်းထင်းဆက်ရှောက်မှုတွေလှုပ်ဆောင်နေပေမဲ့လိပ်တွေကိုဖမ်းဆီးတပ်ဖြတ်မှုအန္တရာယ်ကတော့ရှိနေတော့မယ်လို့ပါဝေကန်ထင်းထင်းဆက်ရှောက်ရေးစခန်းဥက္ကဋ္ဌမွန်နိုလိုအပီယက်ကပြောပါတယ်။ဟွန်ဒါဟီလန်နပိုချင်းတလက
င်မှုမပပြောက်မချင်းဖန်စီတက်ဖြတ်မှုပြဿနာကိုဖြေရှင်းဖို့ကမဖြစ်နိုင်ပါဘူး
။ထင်းထင်းဆက်လျှောက်ရေးအစီအစဉ်တွေမှာတော့လက်တွေနဲ့အတိုင်းမြုံတွေကိုဘယ်လိုကောက်ွယ်ဆောက်ရှောက်ရမလဲဆိုတာကိုဒေသခံရွာသားတွေသိလာအောင်လက်ကျင့်ပညာပေးမှုတွေလည်းပါဝင်ပါတယ်။ဒါမှမဟုတ်အစိုးရနဲ့ပုဂ္ဂလိကကဏ္ဍကအထောက်ပံ့တွေပြည့်ပြည့်စုံစုံမရနိုင်တဲ့အတွက်ပါဝီကန်ထင်းထင်းဆက်လျှောက်ရေးစကန်ကတော့ဒေါ်လာငွေရနိုင်မဲ့ခီးသွားဧည့်သည်တွေကိုပြစ်မှတ်ထားနေရပါတယ်။အမေရိကန်ဒေါ်လာလောက်နဲ့ညီမျှတဲ့ဖိလစ်ပိုင်ငွေ50ပီဆိုပေးရင်ဧည့်သည်အနေနဲ့လက်တကောင်ကိုရွေးချယ်ပြီးဓာတ်ပုံအရိုက်ခံပြီးရင်တော့ပင်လယ်ထဲလွတ်ပေးနိုင်အောင်စီစဉ်ထားတယ်လို့လည်းစကန်ဥက္ကဋ္ဌမွန်နိုလို APS ကပြောပါတယ
် Our means to generate fund young adapt a turtle program so come available now
ဓာတ်ငွေရောက်လေငွေစားတဲ့စီစဉ်တခုလုပ်ထားပါတယ်လက်တွေပေါက်တဲ့အချိန်မှာဒီကိုလာပြီးတော့ကိုယ်တိုင်လွတ်ချင်သလားကျွန်တော်တို့မေးတဲ့အခါမှာလွတ်မယ်လို့ပြောကြပါတယ်
ကဘာတလွားမှာနေစင်တဲ့မြလက်တွေအကြီးကျယ်ပေါက်ဖွားနေပေမဲ့ဒီထဲကတိရကန်နှုံးသာအရွယ်ရောက်တဲ့အထိရှင်သန်နေကြတာပါလင်ငယ်တွေကတော့ပင်လယ်ပြင်မှာငမန်းတွေဝီလငါးတွေပင်လယ်ငှက်တွေကလည်းစားတောက်ကြပါတယ်ဒါမှမဟုတ်ကဘာတဝါမှာရှိတဲ့လင်မျိုးစိတ်ခုနှစ်မျိုးစလုံးကောင်းရည်ယွန်နေလာတာမျိုးတုံးလူနီးပါအခြေအနေနဲ့ကြုံနေရပြီးအများစုကလည်းလူသားတွေရဲ့လူရွက်တွေကြောင့်ဖြစ်တဲ့အကြောင်းဆွစ်ဇာလန်နိုင်ငံချီဆိုင်ပတ်ဝန်းကျင်ထင်းထင်းဆက်လျှောက်ရေးအပြည်ပြည်ဆိုင်ရာသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်တွင်ဥပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလဲတင်ပြပေးပါမယ်ရှင
်ဘယ်ဂျီယံနိုင်ငံမြို့တော်ဘရက်ဆဲလ်လေဆဲအသီးကံဘုံခွဲတိုက်ခိုက်ခံရပြီးသတင်းနှစ်ပတ်နှီးပါအကြာဒီကနေ့တနင်္ဂနွေနေ့မှာတော့လေရင်ပြန်တမ်းမှုတွေကိုအကန့်အသတ်နဲ့ပြန်လည်စတင်ပြန်တမ်းမှုစီစဉ်ထားပါတယ်ဘရက်ဆဲလ်လေဆိပ်နဲ့အနီးအနားကယထားပူရာယုံတို့အသေးခံဘုံခွဲတိုက်ခိုက်ခံရမှုမှာလူ30ဦးသေဆုံးခဲ့ရပြီးလေဆိပ်အတွင်းကထွက်ခွာခံမှလည်းပျက်စီးခဲ့ရတာဖြစ်ပါတယ်။ဘရက်ဆဲလ်လေထောင်လိုင်းကလေရင်သုံးစင်းဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာပြန်တန်းဖို့စီစဉ်ထားပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ရဲ့ပညာရေးနဲ့လျှက်စစ်စွန့်အင်ဝင်ကြီးဌာနတွေရဲ့ပြည်ထောင်စုဝင်ကြီး2ဦးအစာတူခန့်အပ်မှာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနဝန်ကြီးအဖြစ်ဦးမျိုးသိန်းကြီးနဲ့လျှက်စစ်စွန့်အင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုအမည်စင်းတင်သွင်းမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်။ဒါအပြင်ရှစ်နေချုပ်အဖြစ်ဦးထွန်းထွန်းဦးစီရင်စစ်ချုပ်ဖြစ်တော့စီးပွားရေးတက္ကသိုလ်ပါမောက်ခါဟာဦးမော်တန်းတို့ကိုအမည်စင်းတင်သွင်းမှုရှိတယ်လို့လည်းဦးဝင်းထိန်က VOA ကိုပြောဆိုသွားပါတယ်။မြန်မာရုပ်ရှင်အကယ်ဒမီစုပွေးပွဲကြီးကိုရန်ကုန်မြို့ရှင်စောပူလမ်းမှာရှိတဲ့မြန်မာ event park မှာအခုကျင်းပနေပါတယ်။2014ခုနှစ်နဲ့2015ခုနှစ်အတွဲနှစ်နှစ်စာရုပ်ရှင်ထူးချွန်ဆုတွေကိုချီးမြှင့်မှာဖြစ်ပါတယ်။မြန်မာအစိုးရတဲ့လက်ထက်ပထမဆုံးကျင်းပတဲ့မြန်မာရုပ်ရှင်အကယ်ဒမီစုပွေးပွဲကြီးကိုတော့ပြည်ထောင်စုအစိုးရကဦးဆောင်ဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းတဝန်လာတစောင်းပေးပို့ခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ဒီအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ရဲ့သောတာရှင်များအားလုံးတနင်္ဂနွေနေ့ညနေခင်းမှာရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.